အစ္စရေးစစ်တပ်ကြီးကဟောင်းဘန်နီဂန်စ်ကသူ့အိမ်နဲ့ညမောဆွေးရတရားမဖွဲ့နိုင်တော့ဘူးလို့အစ္စရေးသမ္မတရူဗန်ရီဗလင်ကိုဗိုလ်ထုနေကကြောင်းကြပါတယ်။ဒါကြောင့်တတိယကျင်းရုပ်ောက်ပွဲလို့ကိုတေချာသလောက်ဖြစ်သွားပါပြီ။အစ္စရေးနိုင်ငံကိုမတူကွဲပြားတဲ့ခေါင်းဆောင်မှုပေးနိုင်မယ့်အစိုးရတရားဖွဲ့စည်းဖို့ကျွန်တော်အစွမ်းကုန်ကြိုးစားခဲ့ပေမယ့်အကြောင်းမလားစွာပဲလုံလောက်မှုမရှိခဲ့ပါဘူးလို့မစ္စတာဂန်စ်ကထွတ်ထွားမှရေးပါတယ်။ရုပ်ောက်ပွဲတွေကျင်းပမယ့်ရက်ကိုမကြေညာခင်ညမောဖွဲ့ရဆွေးနွေးကြဖို့လွတ်တော်အမတ်တွေ27ရက်အချိန်ရပါတယ်။လွတ်တော်အမတ်62ရောက်ရထောက်ခံမှုကိုရတဲ့ဘယ်အမတ်မဆိုသမရခွင့်အာဏာရဖို့အမိတင်သွင်းနိုင်တာပါ။ဣသရေလနိုင်ငံတမိုင်းမှာသမရကရွေးချယ်တဲ့ကုသလေလောင်းတွေအစိုးရမဖွဲ့နိုင်တာဒါဟာပထမဆုံးချိန်ပါ။အီဗီလာနဲ့စက်တင်ဘာလတွေမှာယူကော့ပွဲလုပ်ပြီးတဲ့နောက်ပိုင်းနိုင်ငံရေးမတင်မကျအခြေအနေစဖြစ်လာတာပါ။လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူရဲ့လက်ရာကြီးလီကွတ်ပါတီနဲ့ဂန်စ်ရဲ့ Blue and White ပါတီတို့ဟာခံမှန်းကြရပြီးအမတ်နေရာအတူတူနှိပါနိုင်ရပြီးလွတ်တော်ထဲမှာအကြီးဆုံးပါတီတွေဖြစ်လာတာပါ။ဒါပေမဲ့လည်းသူတို့ပါတီနှစ်ရစလုံးဟာဣသရေလလွတ်တော်မှာလူများစုဖြစ်ဖို့လိုအပ်တဲ့အမတ်နေရာ62နေရာကိုမရခဲ့ကြပါဘူး။